This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝပေးဆရာနာရှင်ဘီတို့မှကြေဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွင့်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့2025ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ရေဒီယို NUG မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စည်ရည်သတင်းကောင်းလုံးချက်ကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio NUG စည်ရည်သတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စည်ရည်သတင်းကတော့ကြောက်ဖြူရေဒစကန်တိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီကပုံကျဲတိုက်ခိုက်အရသာထိခိုက်ဒေဆုံမှုရှိနေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရခိုင်ပြည်နယ်ကြောက်ဖြူမြို့ကစစ်ကောင်စီရဲ့တညဝရီရေဒစကန်ကိုအရခတက်တော်အေအေကစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကြောက်ဖြူမြို့နယ်အတွင်းကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဖေဖော်ဝါရီလ21ရက်နေ့ညပိုင်းမှာတစ်ပုတ်တောင်ကျေးရွာနီးကတညဝရီရေဒစကန်ကိုအေအေကလက်နက်ကြီးတွေနဲ့စတင်ပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရေဒက်ဌာနချုပ်နဲ့အနီးတဝိုက်ကျေးရွာတွေမှာတိုက်ပွဲတွေပြင်းထန်နေတာပါ။ရေဒစကန်တိုက်ခိုက်ခံရပြီးတဲ့နောက်ရှောက်ချောင်းနဲ့ဆိုင်းကျုံကျေးရွာကိုဖေဖော်ဝါရီလ23ရက်နေ့ည9နာရီကမှစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်လက်တလုံးမှာတော့စစ်ကောင်စီကလေကြောင်းပစ်ခတ်မှုပါဝင်စစ်ရေရင်တွေကနေလဲလက်နက်ကြီးပစ်ခတ်မှု drone နဲ့ဘုံးကျဲနေမှုတွေကြောင့်ပြားတဲ့ဥကင်းစစ်တော်ရှောက်ရှောင်းစီမော်ဆိုင်ချုံဆိုင်ချုံတိန်ကတ်ကြက်ထိန်ဒိုးမတောင်တပြေစတဲ့ကြီးပါတွေကဒေသခံထောင်နဲ့ချီစစ်ဘေးရှောင်နေရတယ်လို့သိရပါတယ်ကြောက်ဖြူမြို့နယ်မှာတညဝရီရေတဲ့ဌာနချုပ်အပြင်ရဲတရင်32ခမရ542ခမရ543အပြင်တောင်မော်ကြီးရေတဲ့ဌာနခွဲတို့တရှိကစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းတွေဖြစ်တဲ့ရွှေတဘာဝတန်းငွေစီမံကိန်းရေနံပိုက်လိုင်းတွေပြင်တရုတ်နိုင်ငံကလှုပ်ဆောင်မဲ့အထူးစီးပွားရေးစုံရေနက်စိတ်ကန်းတွေလည်းတရှိနေတဲ့အတွက်အရေးပါတဲ့နေရာလို့ဆိုနိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းကတော့မင်းကင်းမှာစစ်ကောင်စီစစ်ကြောင်းကိုတိုက်ခတ်ခဲ့ရမှာ10ဦးသေဆုံးပြီး2ဦးကိုအရှင်ဖမ်းမိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းမင်းကင်းမြို့နယ်မှာစစ်ကြောင်းထုတ်လာတဲ့စစ်ကောင်စီစစ်ကြောင်းကိုတိုက်ခတ်ခဲ့ရမှာ10ဦးသေဆုံးပြီး1ယောက်ကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ကလေးခံပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ22ရက်မနက်ပိုင်းမှာပန်းဆက်ကြေးရွာပြူစကန်းကထွက်လာတဲ့အင်အား100ကျော်ပါတဲ့စစ်ကောင်စီနဲ့ပြူစောတိစစ်ကြောင်းဟာတော်လိုင်းတပ်ဖွဲ့တွေရဲ့ဘူတန်လုံးကင်းစကန်းကိုဝင်ရောက်စီးနှင်းခဲ့တယ်လို့ဆိုပါတယ်။အဲဒီနောက်အဲ့ဒီစစ်ကြောင်းဟာဆက်လက်စစ်ကြောင်းထိုးလာရမှာတင်တော်ရွာနဲ့ညောင်မင်းသာရွာအနောက်ဘက်တောကြားအရောက်မှာကလေးခံပြည်သူ့ကာကွယ်ရေးအဖွဲ့အထူးတိုက်ခိုက်ရေးလက်ရုံးတပ်ဖွဲ့တပ်ခွဲနှင့် UCLA တပ်ဖွဲ့နဲ့မင်းကြီးမြို့နယ် PDF တပ်ရင်းတို့ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဲဒီနောက်မင်းကြီးမြို့နယ် PDF တပ်ရင်းလေးမင်းကြီးပကဖရွေရှားတပ်ဖွဲ့မင်းကြီးမြို့နယ်လိုကဲတပ်ပေါင်းစုကနီပကဖာကျောင်းလုံးကြီးအဖွဲ့ SRF အဖွဲ့မူရဒရဂွန်အဖွဲ့စကိုင်းတရင်၃ချင်းတွင်းတော်လိုင်းအဖွဲ့တွေတက်ကူထက်ရောက်လာပြီးစစ်ကောင်စီစစ်ကြောင်းကိုပိတ်ဆို့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ထိခိုက်ဒေဆုံးမှုများနေပြီးထွက်ပေါက်မဲ့နေတဲ့အဲ့ဒီစစ်ကြောင်းကိုစစ်ကောင်စီလက်ထက်ကဂျက်ဖိုက်တာနဲ့လေကြောင်းပစ်ကူပေးခဲ့ရပြီးညနေပိုင်းမှာတော့ပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ပွဲတွင်စစ်ကောင်စီတပ်ထံကနေလက်လုံတနက်3လက်၊ကာပိုင်တလက်၊ MG ပေါက်5ခု၊ကာပိုင်ဂျီပေါက်6ခု၊ပုံသီး2လုံး၊ Icon 2လုံး၊ကာပိုင်ဂျီအတောင့်120 0.62G 15000 5.56G 15000 ဖုန်း2လုံးနဲ့ဈေးကတ်5ကတ်ကိုသိမ်းဆည်းရရှိခဲ့တယ်လို့ဆိုပါတယ်။ဒါပြင်စစ်သုံးမှန်းတစ်ယောက်ကိုအရှင်ဖမ်းမိခဲ့ပြီးအလောင်းလေးလောင်းတွေ့ရှိခဲ့တယ်လို့စစ်ကောင်စီစစ်ကြောင်းကထိခိုက်ဒဏ်ရာရှိသူများများပြခဲ့ပြီးနောက်ထပ်6ဦးသေဆုံးခဲ့တယ်လို့ကလေးခရိုင်ပကဖကထုတ်ပြန်ထားပါတယ်။တော်လိုင်းပူပေါင်းတပ်ပတ်ကလည်းကလေးခရိုင်အထူးတိုက်ခိုက်ရေးလက်ရုံးတပ်ဖွဲ့တပ်ခွဲနှစ်ကရဲဘော်3ယောက်နဲ့လက်ချင်းကျေးရွာပကဖကရဲဘော်1ယောက်မစိုးရင်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ အခုတခါချောင်းမြို့နယ်မှာပေါ်တာဆွဲနေတဲ့စစ်ကောင်စီတပ်သားတွေကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။မကွေးတိုင်းချောင်းမြို့နယ်ဇီးကျိုပင်ရွာမြောက်လီရုံမြင့်တန်းကြားယုံဒီပေါ်တာဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အလဝကမြို့ပြပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ23ရက်နေ့ကမြောက်လီရုံမြင့်တန်းကြားယုံဒီပေါ်တာဆွဲနေတဲ့စစ်ကောင်စီတပ်သားတွေကိုလက်နက်ကြီးများနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုကိုတော့စုံစမ်းနေတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုအလဝကမြို့ပြပျောက်ကြားတပ်ဖွဲ့ရေနံကျောင်း Revolution Civilians Force YRCF, Chalk Revolution Force CRF, Chalk Gorilla Force CGF, AP ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ Chalk ပကဖမကွေးခရိုင်ထုတ်လို့ရင်းနဲ့ KBG PDF တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာ။အခုဆက်လက်ပြီးတော့တရချောင်းအုတ်တူရွာတိုက်ပွဲတွင်ဒေါင်းညီတော်စစ်ကြောင်းမှရဲဘော်သုံးဦးကြာဆုံးနေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။ဒီနေ့တိုင်းတိုင်းတဝဲခရိုင်တရချောင်းမြို့နယ်အုတ်တူကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဒေါင်းညီတော်စစ်ကြောင်းမှရဲဘော်သုံးဦးကြာဆုံးခဲ့ရတယ်လို့လောင်လုံးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရသိရပါဗျ။ဖေဖော်ဝါရီလ22ရက်နေ့ကအုတ်တူကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဒေါင်းညီတော်စစ်ကြောင်းရှိတရချောင်းပကဖတပ်ခွဲတစ်ကရဲဘော်အုတ်တူရဲဘော်ဝငယ်နဲ့တဝဲနဂါတပ်ခွဲနှစ်မှရဲဘော်စတုတ်တို့မြင့်မြတ်စွာကြာဆုံးခဲ့ရတယ်လို့ဆိုပါတယ်။တိုင်းပြည်နယ်ပြည်သူလူထုအတွက် Federal Democracy တိုက်ပွဲတွင်မှကြာဆုံးကျွေလွင့်ခဲ့ရတဲ့အာဇာနည်သူရဲကောင်းရဲဘော်အုတ်တူရဲဘော်ဝငယ်နဲ့ရဲဘော်စတုတ်တို့အားမိသားစုနဲ့အတူထပ်တူထပ်မြဝန်းထဲကျေခွဲရပြီးကြာဆုံးအာဇာနည်သူရဲကောင်းတို့ရဲ့ဆောင်ရွက်လက်ဆဖြစ်တဲ့အာဏာရှင်စနစ်ကြာဆုံးရေးဒီမိုကရေစီရရှိရေးနဲ့ Federal ပြည်ထောင်စုတည်ဆောက်ရေးတာဝန်တွေကိုကျန်ရစ်သူရဲဘော်တွေကဆက်လက်ထမ်းဆောင်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းလောင်းလုံးပကဖကဂရုသစ္စာပြုထားပါတယ်ခင်ဗျာ။အခုတခါဟာခါမြို့နယ်ဟာသာကျေးရွာကိုစစ်ကောင်စီပုံကျဲမှုကြောင့်ကလေးငယ်2ဦးပါဝင်5ဦးထဏ်ရာကနေအိမ်3လုံးပျက်စီးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဖေဖော်ဝါရီလ23ရက်နေ့မိုးလယ်ပိုင်းတနအိခန့်အချိန်မှာဟာခါမြို့နယ်ဟာသာကျေးရွာကိုစစ်ကောင်စီကလေကြောင်းမှပုံကျဲတက်ကတ်မှုကြောင့်ကလေးငယ်2ဦးပါဝင်အရသား5ဦးထိခိုက်ဒဏ်ရာရရှိပြီးနေအိမ်3လုံးထိခိုက်ပျက်စီးခဲ့ရကြောင်းချင်းလူအခွင့်ရေးအဖွဲ့ CHRO ကထုတ်ပြန်ထားပါတယ်။ဟာသာကျေးရွာဒေသခံတွေဟာကလေးကံကောကြားတိုက်ပွဲကြောင့်စစ်ပီးတင်းရှောင်ရကတောက်ကြနေကနေရပြန်လာကြပြီးတဲ့နောက်ပုံကျဲခံရတာဖြစ်တယ်လို့သိရပါတယ်။ပုံကျဲခံရမှုကြောင့်ထိခိုက်ဒဏ်ရာရရှိသူများအသက်အန္တရာယ်မစိုးရင်ရဘူးလို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့တောင်သာနဲ့နထိုးကြီးမြို့နယ်တို့မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မန္တလေးတိုင်းတောင်သာမြို့နယ်ချုံကြီးကြီးရွာဖုန်ကြီးကျောင်းကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စိန်ကျောင်းတစ်ခုလုံးမီးလောင်ပျက်စီးခဲ့ရတယ်လို့တောင်သာမြို့နယ်လူထုလှုပ်ရှားမှုကော်မတီထံကနေသိရပါဗျ။ဖေဖော်ဝါရီလ23ရက်နေ့မနက်တနင်္ဂနွေခန့်အချိန်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ချုံကြီးကြီးရွာကိုဘုံကျဲတိုက်ခိုက်ခဲ့ရမှာဖုန်ကြီးကျောင်းပေါ်တဲ့တဲ့ကိုကြောက်ရောက်ပောက်ကွဲခဲ့ပြီးစိန်တော်တစ်ခုလုံးမီးလောင်ပျက်စီးကတန်ဃာတော်များနေထိုင်ခြင်းမရှိတာကြောင့်အထိကိုက်တော့မရှိခဲ့ဘူးလို့သိရပါဗျ။အရင်နေ့မနက်တနင်္ဂနွေခန့်အချိန်မှာပဲနထိုးကြီးမြို့နယ်မန်လယ်ကျေးရွာကိုစစ်ကောင်စီကလေရင်နဲ့မီးလောင်ဘုံတွေကျဲချတိုက်ခတ်ခဲ့ပြီးဘုံကျဲတိုက်ခတ်မှုတွင်နေအိမ်တချို့မီးလောင်ပျက်စီးခဲ့ကပြည်သူ2ဦးမစိုးရိမ်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါဗျ။ဒါပြင်မြင်းကျန်ခရိုင်အတွင်းရှိမလှိုင်တောင်သာလမ်းပိုင်းကိုဖေဖော်ဝါရီလ24ရက်နေ့မှ24နာရီလုံးလုံးဖြတ်တန်းတော်လာခြင်းမပြုလုပ်ကြဖို့ကိုလည်းမြင်းကျန်ခရိုင်အမှတ်3တရင်ကမြစ်တာရက်ခံပန်ကြားထားပါလိမ့်ခင်ဗျာ။အခုတခါတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ဟာခါမှာစစ်ကောင်စီတပ်ဖွဲ့2ဦးလက်နက်2လက်နဲ့အလင်းဝင်လာတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာဟာခါမြို့ပေါ်မှာစစ်ကောင်စီတပ်ဖွဲ့ဝင်2ယောက်လက်နက်ခဲယံတွေနဲ့အတူအလင်းဝင်ခိုးလုံလာတယ်လို့ Santan Revolution Force SRF ကသတင်းထုတ်ပြန်ထားပါတယ်။ MA1 2လက်နဲ့အလင်းဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ကိုစုချင်းဝင်နဲ့အခြားအဖို့ဒဏ်ပစ္စည်းတွေချီးမြှင့်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ကာဆယ်ရိုကပြပို့ထားတာဖြစ်ပါတယ်ခင်ဗျာဗီဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်စည်ရေးသတင်းကောင်းလုံးချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမိုးကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဗီဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်2025ခုနှစ်ဇန်နဝါရီလအတွင်းလူသားချင်းစာနာမှုအကူအညီငွေကျပ်938.23တန်းကိုအမှန်တကယ်အကူအညီလိုအပ်နေသူများထံအန်ယူဂျီကပံ့ပိုးပေးနိုင်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာန၏2025ခုနှစ်ဇန်နဝါရီလအတွင်းလူသားချင်းစာနာမှုအကူအညီ ငွေကျပ် 938.23 တန်းကိုအမှန်တကယ်အကူအညီလိုအပ်နေသူများထံပံ့ပိုးပေးနိုင်ခဲ့ကြောင်းဖေဖော်ဝါရီ24ရက်မှာသတင်းထုတ်ပြန်ပါတယ်။တော်လန်ပြည်သူများဤပြည်သူမှပြည်သူအလူငွေဖြစ်သည့်ငွေကျပ် 938.23 တန်းကိုနေရက်စုတ်ခွာထွက်ပြေးတိမ်းရှောင်သူစစ်ပေးရှောင်ပြည်သူ 32,922 ဦးဤအရေးပေါ်စာနယ်ဇင်းကအတွက်ငွေကျပ် 869.4 တန်းထိတွေ့တိုက်ပွဲများ၌ကျဆုံးခဲ့ရသည့်သူရဲကောင်းပြည်သူ123ဦးနှင့်ထိခိုက်ဒဏ်ရာရရှိသူ249ဦးအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 31.5 တန်း CDM ဝန်ထမ်းများအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 5.4 တန်းနိုင်ငံရေးအကျဉ်းသားများနှင့်၎င်းတို့မိသားစုဝင်များအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 1.6 တန်းအထွေထွေလူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 12.4 တန်းထောက်ပံ့ပေးရခဲ့ပါတယ်။တော်လည်ရေး၄နှစ်ကျော်ကာလအတွင်းတော်လည်ရေးအောင်မြင်နိုင်ရေးကိုသာရှေ့ရှုပြီးအဖက်ဖက်အချက်အတဲများကြားမှကြက်ကြက်ခံကပါဝင်တော်လည်နေသောပြည်သူတို့ချင်းစီတိုင်းလှုပ်ဆောင်ချက်များထားရှိသည့်စိတ်ဓာတ်များကိုလေးစားဂုဏ်ယူမိကြောင်းဆိုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ၏အစိုးရအလုပ်ရှင်အလုပ်သမားသုံးပွင့်ဆိုင်ကိုယ်စားလှယ်အဖွဲ့လုပ်ငန်းညီနိုင်အစည်းအဝေးပြည်ထောင်စုဝန်ကြီးနိုင်တူဝနတက်ရောက်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရအလုပ်သမားဝန်ကြီးဌာနကဦးဆောင်၍အစိုးရအလုပ်ရှင်အလုပ်သမားကိုယ်စားလှယ်များအဖွဲ့ညီနိုင်အစည်းအဝေးနှစ်မြေဆောင်2025နှင့်သုံးပွင့်ဆိုင်အဖွဲ့နှင့် NUG, NUCC, Joint Working Committee, JWC, Anti-Sham Election အဖွဲ့တို့အစည်းအဝေးကိုကျင်းပခဲ့ပြီးအလုပ်အလုပ်သမားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနိုင်တူဝနတက်ရောက်ခဲ့ပါတယ်။အစည်းအဝေးတွင်အလုပ်သမားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနိုင်တူဝနကအဖွဲ့အမှာစကားပြောကြားခဲ့ပြီးအစိုးရအလုပ်ရှင်အလုပ်သမားကိုယ်စားလှယ်များနှင့်အဝေးရောက်အရာဝတီအသင်း OIA တို့ကအစုအဖွဲ့အလိုက်လုပ်ငန်းဆောင်ရွက်နေမှု update အခြေအနေများကိုဆွေးနွေးခြင်း ILOE မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးရေးကော်မရှင် COI အစည်းအဝေးခန်းစားပါတိုက်တွန်းချက်များနှင့်အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာညီလာခံ ILCE ဆုံးဖြတ်ချက်များပေါ်လေးစားလိုက်နာမှုမရှိဘဲမြန်မာနိုင်ငံတွင်အခြေခံအလုပ်သမားအခွင့်အရေးလူအခွင့်အရေးချိုးဖောက်မှုများနဲ့အကြမ်းဖက်လုပ်ရများကျွလွန်နေသည့်စစ်အုပ်စုအားအပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILOE ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 33 Article 33နဲ့အညီထိရောက်ပြင်းထန်စွာအရေးယူရေးအတွက်ပြင်ဆင်ဆောင်ရွက်နေမှုအခြေအနေများ ILO အပြင်ကမ္ဘာကုလသမဂ္ဂ UN လက်အောက်ခံအဖွဲ့အစည်းများအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ တို့ကအရေးယူနိုင်ရေးချိတ်ဆက်ဆောင်ရွက်မှုများနဲ့ရှေ့လုပ်ငန်းစဉ်များကိုဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးကိုအလုပ်သမားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဝန်ကြီးနဲ့ဌာနတာဝန်ရှိသူများမြန်မာနိုင်ငံလုပ်ငန်းရှင်များအဖွဲ့ MEO နဲ့မြန်မာနိုင်ငံလုပ်ငန်းရှင်များအဖွဲ့ချုပ် MEF တို့မှဥက္ကဋ္ဌအထွေထွေအတွေ့အကြုံနဲ့အဖွဲ့ဝင်များမြန်မာအလုပ်သမားတပ်ပေါင်းစု MLA မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM မှဥက္ကဋ္ဌလက်ထောက်အထွေထွေအတွေ့အကြုံနဲ့အဖွဲ့ဝင်များ NUG, NUCC, Joint Working Committee, JWC, Anti-Sham Election မှကိုယ်စားလှယ်များအဝေးရောက်အရာဝတီအသင်း OIA မှဥက္ကဋ္ဌတို့အပါအဝင်ကိုယ်စားလှယ်စုစုပေါင်း30ဦးတက်ရောက်ခဲ့ပါတယ်။ဆက်လက်၍အစည်းအဝေးဒုတိယပိုင်းအဖြစ်သုံးပွင့်ဆိုင်အဖွဲ့နှင့် NUG, NUCC, JWC, Anti-Sham Election တို့ပူးပေါင်းဆောင်ရွက်နိုင်ပြီးလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။လေးနှစ်ပြည့်ဒီမိုကရက်တစ်လူငယ်ကောင်စီနိုင်ငံရေးအဖွဲ့အစည်း၏နှစ်ပတ်လည်နေ့အခမ်းအနားသို့အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနမှဂုဏ်ပြုတဝန်လွှာပေးပို့ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။လေးနှစ်ပြည့်ဒီမိုကရက်တစ်လူငယ်ကောင်စီနိုင်ငံရေးအဖွဲ့အစည်း၏နှစ်ပတ်လည်နေ့အခမ်းအနားသို့အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနမှဂုဏ်ပြုတဝန်လွှာပေးပို့ခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်မှာပေးပို့တဲ့တဝန်လွှာအရဒီမိုကရက်တစ်လူငယ်ကောင်စီနိုင်ငံရေးအဖွဲ့အစည်း၏လေးနှစ်ပြည့်နှစ်ပတ်လည်နေ့အားဝမ်းမြောက်စွာဂုဏ်ပြုအပ်တယ်လို့ဖော်ပြပါဗျ။ရေဦးတော်လည်ခရီးသည်စုံလင်ကွဲပြားသည့်တော်လန်သူအဖွဲ့အစည်းများ၏မတူကွဲပြားသောခံယူချက်ယက်တီချက်များရှိကြတော်လဲစစ်အာဏာရှင်ကြရှုံးရေး Federal Democracy နိုင်ငံတော်တစ်ပေါ်ထွန်းရေးဟူသောပေါ်ရီမန်ချက်အတွက်စုပေါင်းအဖြစ်တော်လန်ချင်းဖြစ်တာလိုရာပန်းတိုင်ကိုရောက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။ယခုຫນွေဦးတော်လန်ရေးတွင်ဒီမိုကရက်တစ်လူငယ်ကောင်စီနိုင်ငံရေးအဖွဲ့အစည်းဤစစ်အာဏာရှင်ကြရှုံးရေးပြည်သူ့ဘဝလုံခြုံရေးနဲ့ဒီမိုကရေစီနိုင်ငံတော်တစ်ပေါ်ထွန်းရေးတို့အတွက်လူငယ်အဖြစ်ပါဝင်လှုပ်ရှားနေကြသည်မှာထင်ရှားပေါ်လွင်ပြီးလေးစားဂုဏ်ပြုအပ်တယ်လို့ဆိုပါတယ်။ဒီမိုကရက်တစ်လူငယ်ကောင်စီနိုင်ငံရေးအဖွဲ့အစည်းအနေဖြင့်ယခု၄နှစ်ပြည့်မှသည်နောက်နှစ်ပေါင်းများစွာအထိလူငယ်အရေးနိုင်ငံအရေးတို့ကိုစံနမူနာကောင်းအဖြစ် ဲ့စားထက်ထံပိုးဆောင်ရွက်နိုင်ပါစေကြောင်းစုမုံကောင်တောင်းရင်အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနနဲ့အတူတကွဆက်လက်လှုပ်ဆောင်ကြပါစို့ဟုဖော်ပြရင်းဤကွန်ပျူတာဝန်လောက်ကိုပေးပို့အပ်တယ်လို့ဆိုပါတယ်ခင်ဗျာစကိုင်းဖက်ဒရယ်ယူနစ်၏ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်ဝေဖန်ဆွေးနွေးတဲ့အခါအခြေအတင်ဆွေးနွေးရတာရှိပေမဲ့အလုံးစုံကန့်ကွက်ခြင်းမရှိဘူးလို့ဆိုဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။စကိုင်းဖက်ဒရယ်ယူနစ်၏ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်ဝေဖန်ဆွေးနွေးတဲ့အခါအခြေအတင်ဆွေးနွေးရတာရှိပေမဲ့အလုံးစုံကန့်ကွက်ခြင်းမရှိဘူးလို့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဦးမြင့်ထွေးကဖေဖော်ဝါရီ24ရက်ဆိုရှယ်မီဒီယာမှာအသိပေးဆိုထားပါတယ်စကိုင်းဖက်ဒရယ်ယူနစ်၏ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်ဝေဖန်ဆွေးနွေးတဲ့အခါအခြေအတင်ဆွေးနွေးရတာရှိပေမဲ့အလုံးစုံကန့်ကွက်ခြင်းမရှိတာသိရပါတယ်ဒါကဘာကိုပြလဲဆိုရင်မြေဦးတော်လှန်ရေးအရာဖက်ဒရယ်စနစ်အရာအလုံးကလက်ခံနိုင်ကြတယ်ဆိုတာပါပဲဥပဒေပါအခန်းဤအချို့သောပုံမှန်ခွဲငယ်အပေါ်စန့်ကျင်ကန့်ကွက်ပြင်ဆင်ပယ်ဖြတ်လိုကြတာသိရလို့ရှေ့ခရီးအတွက်ခွန်အားဖြစ်မိတယ်စန့်ကျင်ကန့်ကွက်သည်ဆိုတော့လေယူနစ်အတွက်ပြည်သူအတွက်စနစ်အတွက်ကောင်းမွန်စေလိုသည့်စိတ်စေတနာကြောင့်ဆိုတာကျွန်တော်တို့အနေဖြင့်တရားရာဂိုင်းတော့မှတ်ယူထားပါတယ်လို့ဆိုပါတယ်။စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မရှင်မှစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေပထမမူကြမ်းအား2024ခုနှစ်အောက်တိုဘာလ25ရက်နေ့တွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်သို့တင်သွင်းပေးရခဲ့ပြီးဒုတိယမူကြမ်းကိုဖေဖော်ဝါရီလအတွင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဆလဘီကွာမြို့နယ်နဲ့ဒီမော့ဆိုမြို့နယ်အတွင်းရှိစစ်ပေးရှောင်စခန်းများတွင်အရေးပြားယောဂါနှင့်ဝမ်ပြတ်ဝမ်ရှော့ယောဂါများဖြစ်ပွားနေဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်ကွာမြို့နယ်ကအရေးပြားယောဂါဝေဒနာခံစားနေရသည့်ဒေသခံပြည်သူအမျိုးသား1,990ကျော်အမျိုးသမီး2,000ကျော်အသက်10နှစ်အောက်ကလေး600နဲ့အသက်10နှစ်နှင့်18နှစ်ကြားကလေး6,000တဦးကစေဝါအကူအညီလိုအပ်နေကြောင်းကွာမြို့နယ်စစ်ပေးရှောင်ကူညီရေးပူးပေါင်းအဖွဲ့ကထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းပြီးကွင်းစင်းစစ်ဆေးတာစစ်တမ်းကောက်ယူတာအရေးပြားရာနာနဲ့ပတ်သက်ပြီးစောင့်ရန်ရှောင်ရန်အသိပေးပညာဝေမျှတာတွေအပြင်ကျန်းမာရေးဝန်ထမ်းတွေကညွှန်ကြားထားတဲ့စေဝါများကိုဝယ်ယူပြီးအရေးပြားရာနာဝေဒနာခံစားနေရသူတွေစီဖြန့်ဝေကူညီပေးလျက်ရှိပါတယ်။ကွာမြို့နယ်စစ်ပေးရှောင်ကူညီရေးပူးပေါင်းအဖွဲ့ကဆိုထားပါတယ်။လွန်ခဲ့သည့်2လကျော်ကစ၍အရေးပြားယောဂါလိုမျိုးလက်တွေပထမဆုံးရရန်ခြင်းများဖြစ်ပေါ်ကရင်းမတဆင်ခန္ဓာကိုယ်အနှံ့သို့ပြန့်နှံ့သွားပြီးအနာစိမ်းအနာကြောက်များဖြစ်ပွားနေကြသည်ဟုကွာမြို့နယ်စစ်ရှောင်ကူညီရေးပူးပေါင်းအဖွဲ့မှပြန်ကြားရေးတာဝန်ခံကိုနိုင်အောင်လင်းကပြောဆိုထားပါတယ်။ကွာမြို့နယ်အပြင်ပုံသားကျွန်းမင်းပြတန်တွဲနှင့်ရန်ပြဲဒေသတို့တွင်အရေးပြားယောဂါမျိုးဖြစ်သည့်ခန္ဓာကိုယ်ရရန်ခြင်းဝဲခူစသဖြင့်ဖြစ်ပွားနေကြပြီးဆေးဝါးအကန့်အသတ်များကြောင့်အလုံးစုံပျောက်ကင်းမှုမရှိကြသေးပဲလက်ရှိအချိန်အထိဖြစ်ပွားနေကြဆဲဖြစ်ပြီးအာရကန်တက်တော် AA ဆေးအဖွဲ့နဲ့အခြားသောဆေးပညာနားလေတက်ကြွသူတို့ပူပေါင်းပြီးကုသပေးနေတယ်လို့သိရပါတယ်။အလားတူကရင်နီပြည်ဒီမော့ဆိုအနောက်ဘက်ခြမ်းရှိဝေယုံတော်စစ်ရှောင်စခန်းတွင်ကလေးငယ်များဝမ်ပြတ်ဝမ်ရှော့ယောဂါဖြစ်ပွားကာကလေးငယ်တအူးကိုစေယုံတင်ထားရကြောင်းစစ်ရှောင်ကော်မတီဝင်တအူးက KPV သတင်းဌာနကိုပြောဆိုထားပါတယ်။၅နှစ်အောက်ကလေးငယ်တွေအဖြစ်များပြီး၂နှစ်အောက်ကလေးငယ်တွေထဲက၄ယောက်ဖြစ်ကာစေယုံတင်ထားရတဲ့ကလေးငယ်ကတစ်နှစ်သမီးအရွယ်ပဲရှိသေးတယ်လို့သိရပါတယ်။ထို့အပြင်လူကြီးပိုင်းထဲမှကိုခံအားနည်းသူအချို့လည်းဖြစ်ပွားနေပြီးရေကန်ကိုကျင်းဖို့ရေရှားတာကြောင့်မကျင်းဖြစ်သေးပဲရေတောက်ရင်တော့ကြိုတောက်ရန်ပြောဆိုထားတယ်လို့သိရပါဗျ။အဆိုပါဆစ်ဆောင်စခန်းတွင်2022ခုနှစ်ဖေဖော်ဝါရီလပိုင်းကစပြီးရေရှားပါမှုပြဿနာကြောင့်ဆစ်ဆောင်စခန်းတစ်ခုလုံးဝမ်ပြတ်ဝမ်ရှော့ယောဂါဖြစ်ပွားခဲ့ပြီးရှားတော်မျိုးနယ်ရှိကျေးရွာများတွင်လည်းတောက်ရီသုံးရီရှားပါမှု၏နောက်ဆက်တွဲပြဿနာကြောင့်အရေးပြားကူးစက်ရတာများဖြစ်ပွားလျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြပေးခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်နဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ရှိုးမခေါ်တဲ့နှစ်ကမ်ပိန်းတာဂက်ဒေါ်လာ3,000,000မှာအရှိချင်းဒီဆိုရင်တော့တဝက်ကျော်လောက်ရထားပြီးပါပြီ။ဒါပေမဲ့ကမ်ပိန်းပြီးမဲ့ရက်ကဒီဖေဗရူလာ28ရက်နေ့ဆိုတော့ရက်ကကတ်နေပြီဖြစ်လို့ပို့ပြီးတော့လဲမြန်မြန်ဆန်ဆန်ဖြစ်တော့စဉ်းစားပြင်ဆင်ထားတဲ့ package နှစ်ခုအကြောင်းကျွန်မကပြပြချင်ပါတယ်။ပထမတစ်ခုကတော့ရဲဘော်တွေပွဲကရင်သုံးဖို့လိုနေတဲ့ barbecue package ပါ။ပွဲကမယ်ဆိုတော့ဘာတွေလိုလဲဆိုတာသိကြရဲဟုတ်ကင်မဲပြုတ်မဲပပလိမဲပေါ့လေလူရင်းကတော့ရဲဘော်တွေအကင်ကင်ကြမဲပြည်သူတွေကအဲ့ဒီဘာဘီကျူးချန်လန်ဂျ်မှာပါဝင်ပေးကြဖို့ပါဒီလိုပါဝင်တဲ့အခါမှာလဲကျေးဇူးတုံ့ပြန်တဲ့အနေနဲ့ special certificate ပေးဖို့လဲရှိပါတယ် ကြော်ရမဲ့ချွင်းချက်အနေနဲ့ဒေါ်လာ300နဲ့အထက်ထောက်ပို့တဲ့အလူရှင်တွေကိုပဲပေးမှာဖြစ်လို့အလုံးကိုမပေးနိုင်တဲ့ပုံမှာလည်းနားလည်ပေးဖို့တစ်ဆက်တည်းမှာမြစ်တိုက်ခံချင်ပါတယ်။နောက် package တစ်ခုကိုလည်းဆက်ပြောပါမယ်။ဒါကတော့ Medic package ပါ။ရှဲဘော်တွေတောရင်မှာပွဲကရင်နဲ့မတော်တဆများပေါ့လေခွေးယူတွေကြိုက်တာခံလိုက်ရရင်အရေးပေါ်အသက်ကယ်ဆယ်ပေးဖို့မဖြစ်မနေကိုထည့်သွားရမယ်အရေးပေါ်စီးပစ္စည်းတွေဖြစ်ပါတယ်တိတဲ့အတိုင်းပဲအခုဆိုရင်တော့ရှဲဘော်တွေကစစ်တောင်းမြစ်ကိုကျော်ပြီးရုံးမတော်ရင်မှာအင်အားကောင်းကောင်းနဲ့ခြေကုပ်နေရာယူထားပြီးကြပါပြီဆိုတော့ဒီနေရာတွေကခွေးယူတွေနဲ့အနီးကပ်ဆုံးနေရာကိုရောက်နေတယ်လို့ပြောလို့ရပါတယ်ဒါကြောင့်မလို့ရဲဘော်တွေအတွက်မဖြစ်မနေကိုမှလိုအပ်နေတဲ့ medic package မှာလည်းပါဝင်ပေးကြဖို့ဇမုံးကတိုက်တွန်းပေးရစီဒီ challenge မှာလည်းဒေါ်လာ150နဲ့အထပ်ပါဝင်သူရောင်း special certificate တစ်ခုနဲ့ဂုဏ်ပြုပေးမယ့်အစီအစဉ်ရှိပါတယ်တော်လန်ပြည်သူတို့ရဲ့အင်အားကိုရိုးမာ campaign ကအလိုရှိနေပါတယ်လိုင်းထောင်ချီခရီးကိုအပြင်းနှင်နေပြီလေးစံကိုအန်တုမဲ့ခရီးချမ်းဂျိုးချောင်ငှက်တို့ရဲ့အိမ်အပြန်ရိုးမာခေါ်တန်း
ရေဒီယိုအန်ယူဂျီတော်ရစီများများအခုတကတော်လိုင်းကဗျာအစီအစဉ်မှာအီနီမင်းရေးသားထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့မန်နတ်နှင့်သူဤစစ်တီများဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
မန်နတ်နဲ့သူဤစစ်တီများကောနေနာကောနောတမနေနာတမနောဒီစကားကအလကားဖြစ်လာတာမဟုတ်မြေနှိယာလှန်ဆိုင်လို့ကဘာမြေကိုတားရိုင်းတွေ့လို့သူတို့ဝိုင်းဆွဲကြတော့မယ်အကျိုးစီးပွားကိုဖျားဆင်ပေါ်တင်ပြီးလူသားဆံမှုကိုနောက်ဖေးလန်းကြတဲ့ပြစ်ချကြတော့မယ်ငါလေငါထိုးပကိုးရောက်ရောက်ဆိုသူတွေအခုအမေရိကန်ထိခြိတက်လာနေပြီနောက်ဆုံးတော့တရားသူသာနိုင်ကြီးလို့အော်ဟစ်ရင်းကဘာကြီးလဲအာကောင်ကွဲနေပြီလောကပါလနတ်မင်းကြီးတွေတကယ်ရှိသလားဖန်ဆင်းရှင်တွေမျက်စိကန်းကုန်ပြီလားတကိုးရှင်တွေကကောမှောင်ရိတ်ခိုကုန်ပြီလားကဘာဟာကူဘာကဲဘာတစားစားအော်ရင်မာနတ်နဲ့အပေါင်းပါတွေလက်ထဲတားသမင်လိုလဲစင်းနေရတော့မယ်အီနီမင
်းရီဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်ဒီနေ့မနက်ခင်းရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့မြန်မာ News Chronicle February 23မြင်ကွင်းဖြစ်တဲ့နေမြင့်သိန်းတိုက်ပွဲတွေနဲ့တနိုင်ငံလုံးအနေထားဆိုတဲ့မုံမခဆောမကိုမျိုးဦးနိုင်ကတင်ဆက်ပေးမှာဖြစ်ပါလိမ့်ခင်ဗျာ
မြန်မာ News Chronicle February 23မြင်ကွင်းနေမြင့်သိန်းတိုက်ပွဲတွေနဲ့တနိုင်ငံလုံးအနေထားဆီယနာရှင်စနစ်တိုက်ဖြတ်ရေးရည်မှန်းချက်နဲ့လက်နက်ကင်တိုက်ခိုက်အနိုင်ယူမယ်ဆိုတဲ့လက်နက်ကင်တော်လှန်ရေးကို2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးတဲ့နောက်တရင်ဘက်အနေငယ်အကြမ်းမှာတပိတ်အင်အားစုတွေနဲ့အချို့သော NLD လွှတ်တော်ကိုယ်စားလှယ်ပါတီခေါင်းဆောင်တွေကရွေးချယ်ခဲ့ကြတာဖြစ်ပါတယ် CRPH ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီအထွေထွေတပိတ်ကော်မတီ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီထိုမှတဆင့်အမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်ဖွဲ့စသဖြင့်ပြည်မနိုင်ငံရေးဘက်ကပုံသဏ္ဍာန်ကအထက်ကရေးပြသလိုတဆင့်ချင်းပုံပေါ်လာပြီးတိုင်းသားနယ်မြေအသီးသီးမှလည်းငကိုရှိနှစ်ပြီးဆယ်စုနှစ်ချီတက်တန်းရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေမှတပ်ဖွဲ့ဝင်အင်အားပုံမှုစုဆောင်ရရှိလာသလိုအချို့သောနယ်မြေတွေမှာအသစ်သောတိုင်းသားလက်နက်ကိုင်အဖွဲ့တွေထပ်မံပေါ်ထွက်လာခဲ့ပါသည်။အဲဒီလိုပေါ်ထွက်လာတဲ့တိုင်းသားနယ်မြေတွေကတော့ကရင်ပြည်ကယားပြည်ချင်းပြည်နယ်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရှမ်းလူမျိုးမဟုတ်တဲ့အခြားလူမျိုးစုတွေရဲ့လက်နက်ကင်အဖွဲ့တွေဖြစ်ပါတယ်။ဆီယနာတိန်းတာ၄နှစ်လက်နက်ကင်လမ်းကြောင်းကိုရွေးချယ်ဖွဲ့စည်းကြတာ၄နှစ်ရော့ရော့ကာလမှာလက်နက်ကင်လမ်းကြောင်းရဲ့နိုင်ငံရေးအရာစစ်ရေးအရာအောင်မြင်မှုကိုနောက်ပြန်ကြည့်ပြီးအကဲဖြတ်ကြည့်ကြဖို့လေလိုအပ်မယ်လို့ထင်မြင်မိပါတယ်။NLD အနာရှိစဉ်ကာလ2020ခုနှစ်ရွေးကောက်ပွဲအောင်နိုင်ပြီးကစမှစိတ်ကူးခဲ့တဲ့အမည်ဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ရည်မှန်းချက်ဘယ်လောက်အောင်မြင်ပြီလဲလို့မှတ်ယူပါတယ်။ရေပုံရအားဖြစ်တော့အောင်ပွဲကနီးနေပြီးအပြောင်းလဲဖြစ်မဲ့နှစ်စသဖြင့်ဆိုပေမယ့်တိတိပပဘယ်လောက်ခရီးရောက်နေပြီလဲ။ဘာတွေကအခက်အခဲတွေရင်ဆိုင်နေရဆဲဖြစ်တယ်လဲ။ နောက်မဝေးတဲ့အနာဂတ်မှာဘယ်လိုအောင်ပွဲသူမဟုတ်စင်ခုံမှုနဲ့အခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်လေဆိုတဲ့မိကွန်းတွေကိုအမျိုးသားညီညွတ်ရေးအစိုးရကိုမေးမြန်းကြည့်ချင်တာဖြစ်ပါတယ်။ NUG အနေနဲ့ Federal ပြည်ထောင်စုမြန်မာနိုင်ငံထူထောင်ဖို့ရည်မှန်းထားတာဖြစ်ပေမယ့်အင်အားကြီးမားတဲ့အချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဖက်ဒရယ်ပြည်ထောင်စုထက်ပိုပြီးလုပ်ပိုင်ခွင့်အာဏာခွဲဝေရရှိမဲ့ကွန်ဖက်ဒရိတ်နိုင်ငံအဆင့်ကိုရည်မှန်းကြတာလည်းဖြစ်ပါတယ်။ဥပမာအားဖြင့်ဆိုရရင်ငကူကလေးကကွန်ဖက်ဒရိတ်တပ်ဖွဲ့လက်တွေ့ကျင့်သုံးအုပ်ချုပ်နေတဲ့ဝါပြည်လူဒေသ2023အောက်တိုဘာ2029ဆစ်စင်ရီနေ့နေမြေတွေအများပြားသိမ်းယူခဲ့တဲ့ ULE AA လူလက်နက်ကိုင်အဖွဲ့အနေနဲ့ဖက်ဒရယ်ပြည်ထောင်စုတဲကပြည်နယ်တစ်ခုထက်ကွန်ဖက်ဒရိတ်ထက်မနှိမ့်တဲ့အနေအထားကိုမျှော်မှန်းထားတယ်လို့ AA ခေါင်းဆောင်ကပြောခဲ့ဘူးတာလည်းဖြစ်ပါတယ်တဆေ29ဆစ်စင်ရေပထမအကြော့နဲ့ဒုတိယအကြော့တို့ဖြစ်ပွားခဲ့ပြီးတဲ့နောက်အချိန်ကာလအဖြစ်2025တည်းရောက်လာချိန်မှာမြန်မာနိုင်ငံအရှိမြောက်မြောက်ပိုင်းအနောက်ပိုင်းတွေမှာနေမြေစိုးမှုမှုအနေအထားတွေကြီးမားစွာပြောင်းလဲခဲ့တာအလုံးသိရှိကြပြီးဖြစ်ပါလိမ့်မယ်။ကိုကန့်တအောင်းနဲ့ကချင်လက်နက်ကိုင်အဖွဲ့တွေသိမ်းယူနိုင်ခဲ့တဲ့နေမြေတွေအများအပြားရှိလာခဲ့ပြီးတော့အမျိုးသားညီညွတ်ရေးအစိုးရလက်အောက်က PDF တွေသိမ်းယူနိုင်တဲ့နေမြေကစောစောကပြောခဲ့တဲ့တိုင်းဒါလက်နက်ကိုင်တွေသိမ်းခဲ့တဲ့နေမြေမြို့တွေနဲ့ရှင်ရင်အများကြီးယော့နေနေတာတွေ့ရပါလိမ့်မယ်။အခုလိုအနေထားကနေနောက်တစ်နှစ်သို့မဟုတ်နှစ်နှစ်မှာဘဲနေမြေတွေဘဲဒေသတွေကိုစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကသိမ်းယူနိုင်မလဲလို့ဘယ်သူမှမခံမှန်းနိုင်ကြပါဘူး။အမျိုးသားညီညွတ်ရေးအစိုးရလက်အောက်က PDF လက်နက်ကိုင်တပ်တွေအနေနဲ့ပဲခူး ရန်ကုန်မကွေးစကိုင်းနဲ့မန္တလေးတိုင်းတို့ကိုဘယ်လောက်ထိတိုက်ခိုက်သိမ်းယူနိုင်မလဲဆိုတဲ့မေးခွန်းကလည်းဖြေရခက်ခဲနေအောင်မဲ့အနေအထားဖြစ်ပါလိမ့်မယ်။ NUG ရဲ့ကာကွယ်ဝန်ကြီးဌာနလက်အောက်က PDF တပ်တွေအနေနဲ့စူးစီးတဲ့အမိန့်ပေးစနစ်ပုံစံတူညီတဲ့စစ်တပ်ဖွဲ့စည်းပုံစစ်စည်းမျဉ်းစည်းကမ်းစတဲ့ဗဟိုချုပ်ကိုင်မှုအတိုင်းအတာတစ်ခုထိအားကောင်းတဲ့ဖွဲ့စည်းပုံမျိုးမရှိသေးတဲ့အခြေအနေလို့အကဲဖြတ်ရင်လုံးဝမထင်ပါ။ဒါအပြင်တိုင်းဒါလက်နက်ကိုင်နေမြေတွေနဲ့ထိဆက်နေတဲ့ဒေသတွေမှာအမျိုးသားညီညွတ်ရေးအစိုးရလက်အောက်ကတပ်တွေနဲ့တိုင်းဒါတပ်တွေအကြားပူးပေါင်းဆောင်ရွက်မှုနဲ့အုပ်ချုပ်မှုအာဏာစစ်ရေးထိန်းချုပ်ခွင့်သဘောတူညီမှုတွေရှိနေကြပြီလားဆိုတဲ့မေးခွန်းကလည်းပေါ်ထွက်လာပါတယ်။စုနေမှုတွေရှိကောင်းရှိနေလိမ့်မှာဖြစ်ပေမယ့်ခိုင်မာတဲ့ရလက်မရရှိသေးတာသဘောတူညီမှုမရသေးတာမျိုးလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။အချို့သောတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့နှီးဆက်တဲ့ဆက်ဆံရေးရှိတော့လေအချို့သောအဖွဲ့တွေနဲ့နှီးဆက်မှုမရှိသေးတဲ့အနေအထားလေးတွေ့မြင်ကြရမှာဖြစ်ပါတယ်။ဒါအပြင်တရုတ်နိုင်ငံအနေနဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာရဲ့အောက်ကအကဲဖြတ်မှုနဲ့အုပ်စုခွဲမှုအရာအမျိုးသားညီညွတ်ရေးအစိုးရကိုတန်တရားနဲ့ချင်းကပ်အကဲဖြတ်ထားပြီးတော့၎င်းနဲ့နယ်နိမိတ်ထိဆက်နေတဲ့ဒေသတွေကလက်နက်ကိုင်အဖွဲ့အချို့ဟာ NUG နဲ့နှီးဆက်တဲ့ဆက်ဆံရေးမရှိအောင်တတိကြီးစွာနဲ့ပြောဆိုလုပ်ကိုင်နေကြတာလည်းဖြစ်ပါတယ်။လက်နက်ကိုင်တော်လှန်ရေးနှွေဦးတော်လှန်ရေးစတဲ့စကလုံးတွေနဲ့လက်နက်ကိုင်တော်လှန်ရေးကိုစိတ်အားတက်ကြွပွဲဖြစ်အောင်ပြောဆိုတုံ့နှုံကြတဲ့ပြည်ရင်းစစ်ကတပ်တန်း၄နှစ်နှီးပါရှိလာခြင်းမှာလူတို့ရဲ့ခံနိုင်ရည်အားကဘလောက်ကျန်သေးတယ်လဲဆိုတာလေမေးစရာရှိနေပါ ರೀ ပြည်တွင်းမှာတင်စစ်ဘေးရှောင်လေးတန်းဝန်းကျင်ပြည်ပမှာထွက်ခွာအလုလုကိုင်းနေသူအထမစစ်မှုထမ်းစုဆောင်းခံရမယ်အရေးကဒိန်းရှောင်သူတွေလေတိန်းနေချီရှိလာတဲ့အနေအထားမှာလူတို့အနေနဲ့အင်အားကုန်ခန်းလူနည်းဖြစ်နေတာလေတွေ့ကြရပါ ರೀ လွန်ခဲ့တဲ့၄နှစ်တာမှာအာနာသိန်းစစ်ကောင်စီကအရှုံးတွေအများအပြားနဲ့ရင်ဆိုင်နေရတယ်ဆိုတာအငင်းပွားစရာမဟုတ်တဲ့အဆိုးဖြစ်ပြီးဆရာနာရှင်စန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကင်တပ်တွေဘယ်လောက်အောင်မြင်မှုရသလဲဘဲအဖွဲတွေကအောင်မြင်မှုရပြီးဘဲအဖွဲတွေကမျှော်မှန်းတလို့မရကြသလဲပြည်သူလူထုအနေနဲ့ဘယ်လောက်ခါးစည်းခံပြီးအားပေးထောက်ခံခဲ့သလဲဆိုတာတွေခိတမျှအချိန်ပေးပြီးအကဲဖြတ်ဖို့လေလိုအပ်နေတယ်လို့ယူဆမိပါတယ်ခင်ဗျာ
I'm not afraid to die.
့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။